မြန်မာနိုင်ငံမှာထိမ့်သိမ်းခံထားရတဲ့ writer စတင်းတောက်နှစ်ဦးအပါအဝင်နိုင်ငံရေးအကျဉ်းသားအလုံးပြန်လှုပ်ပေးရေး NLD အရသာအစိုးရကိုဖိအားပေးဖို့ American Outlook တော်အမတ်တွေကဥပဒေချမ်းတစ်ခုကိုတင်တင်းလိုက်ပါတယ် American Outlook တော် Democrat အမတ် Andy Levin နဲ့ Republican အမတ် Ann Wagner တို့ပူးတွဲပြီးမြန်မာနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးဥပဒေမူကြမ်းကို April 19ရက်တောက်ချာနေ့က American Outlook တော်မှာတင်သွင်းခဲ့တာပါမတ်အင်ဂျင်နိုင်ကအပြည့်အစုံကိုပြောပြပေးပါမယ်ရှင်
Burma Political Prisoners Assistance Act လို့အမည်ပေးထားတဲ့မြန်မာနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးဥပဒေမူကြမ်းကို American Outlook တော့နိုင်ငံသားရေးကော်မတီရဲ့ Asia Pacific နဲ့ Nuclear မပြန့်ပွားရေးဆက်ကော်မတီဝင်တွေဖြစ်တဲ့ Michigan ပြည်နယ် Democrat Outlook တော့အမတ် Andy Levin နဲ့ Missouri ပြည်နယ် Republican Outlook တော့အမျိုးသမီးအမတ် Ann Wagner တို့ကနေအဆိုပြုတင်သွင်းခဲ့တာပါရိုဟင်ဂျာရေပေါ်မြန်မာစစ်တပ်ရဲ့နှိမ်ပန်းဖိနှိပ်မှုတွေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးအပါအဝင်မြန်မာနိုင်ငံမှာမတရားထိမ့်သိမ်းခံနေရတဲ့ယုံကြည်ချက်ကြောင့်အကျဉ်းကျခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအမေရိကန်ပြည်ထောင်စုဘက်ကကူညီဆောင်ရွက်နိုင်တဲ့နည်းလမ်းရှာဖွေတဲ့အနေနဲ့အခုလိုဥပဒေကြမ်းကိုတင်သွင်းရတာဖြစ်တယ်လို့အောက်လွတ်တော်အမတ် Levin ကပြောပါတယ်ဒါပြင်မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ရင်မြန်မာအစိုးရကိုအမေရိကန်သမ္မတထရန့်အစိုးရကပုံမှန်ဖိအားပေးဆောင်ရွက်ဖို့လဲအဲ့ဒီဥပဒေကြမ်းမှာပြဋ္ဌာန်းထားကြောင်းမစ္စတာလာဗင်ကဆိုပါတယ်မြန်မာနှစ်တကူသမ္မတဦးဝင်းကြီးရဲ့လွန်ငင်းချမ်းသာခွင့်ပေးပြီးရပ်ပိုင်းအတွင်းအခုလိုအမေရိကန်အောက်လွှတ်တော်အမတ်တွေဘက်ကမြန်မာနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်တဲ့ဥပဒေမူကြမ်းကိုတင်သွင်းခဲ့တာပါမြန်မာနိုင်ငံအခြေစိုက် AAPPP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့စီရင်ကောက်ယူချက်အရတမန်တော်ရဲ့လွန်ငင်းချမ်းသာခွင့်အမိန့်ကြောင့်လွတ်လာတဲ့အကျဉ်းသား9000ကျော်ထဲမှာနိုင်ငံရေးအကျဉ်းသား2ဦးပဲပါဝင်ခဲ့တဲ့အပြင်စစ်တပ်ကိုဝေဖန်ခဲ့တဲ့တကြံတန်ချက်တွေကြောင့်ဒီရက်ပိုင်းတွင်လူငယ်အများပြားကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်ဒါကြောင့်လည်းအခုလိုမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးရေးဖိအားပေးဆောင်ရွက်လာတဲ့American Outlook တော်အမတ်တွေရဲ့ဥပဒေမူကြမ်းကိုကြိုဆိုကြောင်း New York အခြေစိုက် HRW နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ
် The bill comes at a time that the Burmese authorities arrested people just in the last couple of days. People have been arrested under
Sigeri ya bayan de Myanmar Anna Bain တွေကလူတွေလိုက်လံဖမ်းဆီးခဲ့ချိန်မှာအခုဒီအခြေခံဥပဒေကြမ်းထွက်လာတာဖြစ်ပါတယ်စစ်တပ်ကိုဝေဖန်တယောခဲ့လို့ပုံမှန်66ကားနဲ့လူတွေဖမ်းဆီးခဲ့ပါတယ်။ပြီးတော့မန်းလေးကတန်ချက်ဖျော်ဖြေမှုကိုလည်းပုံမှန်905နဲ့ဖမ်းဆီးခဲ့ပါတယ်။တချို့ဆိုရင်လည်းဖွဲ့စည်းပုံအခြေခံဥပဒေမှာစစ်တပ်ရဲ့ပါဝင်မှုပြောင်းလဲဖို့ဆန္ဒပြတောင်းဆိုခဲ့တဲ့အတွက်ဖမ်းဆီးခံကြရပါတယ်။ဒါကြောင့်အစိုးရအနေနဲ့လူတွေလိုက်လံဖမ်းဆီးနေတာတွေကိုရပ်တန့်ဖို့အရေးကြီးနေသလိုနိုင်ငံရေးအကျဉ်းသားတွေစတင်လုပ်ပေးဖို့လိုအပ်နေပါတယ်။အောက်လွတ်တော်အမတ် Levin ရဲ့ဥပဒေမူကြမ်းဟာဒေါက်ဆန်းစစ်ကြည်နဲ့မြန်မာအစိုးရကိုဖိအားပေးဖို့နဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေအခြားလူထုအခြေပြုအဖွဲ့အစည်းတွေကိုရမုံငွေပံ့ပိုးကူညီဖို့ American အစိုးရကိုဖိအားအမြင့်ဆုံးပေးထားတာဖြစ်ပါတယ်။ဒါကြောင့်လဲဒီဥပဒေကြမ်းကိုကျွန်တော်တို့ကျိုးဆိုပါတယ
်။တစ်ဖက်မှာလည်းအမေရိကန်လွှတ်တော်နဲ့အစိုးရကမြမအရေးဖိအားပေးဆောင်ရွက်မှုတွေတဲ့ဒေါက်ဆန်းစုကြည်နဲ့နှိစက်တဲ့အမေရိကန်ထက်လွှတ်တော်လူများစုခေါင်းဆောင် Republican အထက်လွှတ်တော်မတ် Mitch McConnell ရဲ့ကန့်သက်တားဆီးမှုတွေကြောင့်ထိရောက်မှုရှိတဲ့တလို့မရှိဖြစ်နေရတယ်လို့ Brad Adams ကပြောပါတယ်။မင်းကအမေရိကန်အောက်လွှတ်တော်မှာတင်သွင်းခဲ့တဲ့မြမအရေးဥပဒေကြမ်းမှာဒေါက်ဆန်းစုကြည်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူတို့လက်ထက်မှာနိုင်ငံရေးအကျဉ်းသားဖြစ်ဖမ်းဆီးတာမျိုးမရှိစေရဘူးလို့ကတိပေးခဲ့ပေမဲ့တကယ်တမ်း2016ခုနှစ်ဧပြီလမှာအစိုးရအာဏာရခဲ့ပြီးတဲ့နောက်အဲ့ဒီကတိကိုမတည်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်ဒါပြင်နိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အကျဉ်းကျခံရသူတွေလွတ်မြောက်ရေးအတွက်ဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကိုအမေရိကန်နိုင်ငံသားရေးဌာနအနေနဲ့ကူညီပံ့ပိုးဖို့ဒီဥပဒေကြမ်းမှာထည့်သွင်းထားကြောင်းလွှတ်တော်အမတ် Andy Levin ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီကတဲ့သတင်းဘက်ကတော့ Democrat နဲ့ Republican နှစ်ပါတီလုံးပါဝင်တဲ့ American အထက်လွှတ်တော်အမတ်တွေကရခိုင်ပြည်နယ်မှာ Rohingya Muslim တွေကိုနှိမ်နင်းခဲ့မှုမှာတာဝန်ရှိတဲ့မြန်မာစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့အကြီးအကဲအရာရှိတွေကိုအရေးယူတဲ့2018ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ American လွှတ်တော်ရဲ့ဥပဒေကိုနောက်ထပ်တစ်နှစ်သက်တမ်းတိုးပြဋ္ဌာန်းဖို့အဆိုပြုခဲ့ပါတယ်ရှင်